American တရားရုံးချုပ်ရဲ့ကိုလာကြားတက်တန်းအတက်ဟာတနင်္လာနေ့မှာစတင်ပါပါ။မကြာသေးခင်ကမှ liberal ဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ကွယ်လွန်သွားခဲ့ပြီးသူမနေရာကိုဆက်ပြီးဆက်ခံတဲ့သူအတွက်အဆက်လွတ်တော်မှာအတည်ပြုရေးဟာအကျိန်နဲ့ဖြစ်ရဖို့ရှိပါတယ်။ American နိုင်ငံမှာ coronavirus ကရောဂါနဲ့ရင်ဆိုင်နေရတဲ့အပြင်သမ္မတရွေးကောက်ပွဲကလည်းမကြာခင်မှပဲကျင်းပဖို့ရှိနေတာဖြစ်ပြီးဒီချိန်မျိုးမှာတရားရုံးတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူဖို့တောင်းခံတာပဲရှိလာနိုင်တာပါဒီလိုချိန်မျိုးမှာထုံးစံတိုင်းတရားသူကြီး၉ဦးရှိရမယ်နိုင်ငံတော်တရားရုံးချုပ်မှာ၈ဦးပဲရှိနေတာဖြစ်ပြီးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအိုဘားမားကဲဥပဒေကိုပယ်ဖျက်ဖို့ Republican တွေရဲ့တောင်းဆိုမှုအတွက်ရွေးတော့ပွဲပြီးတပတ်ကြာ November 10ရက်နေ့မှာအခြေတင်ဆွေးနွေးဖို့အပါဝင်အမှုကြီးတော်တော်များများကိုကံကြွယ်ဖြည့်ဆင်းရဖို့ရှိနေပါတယ်တကယ်လို့ကွယ်လွန်သူတရားသူကြီး Ginsburg နေရာမှာသမ္မတ Donald Trump အမည်တင်သွင်းထားတဲ့အယူခံတရားရုံးတရားသူကြီး Amy Coney Barrett ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့မယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေက Liberal ထက်အားပိုများသွားပြီး6ယောက်3ယောက်ဖြစ်သွားဖို့ရှိပါတယ်အထက်လွှတ်တော်မှာလည်း Republican တွေကချီးဆိုနေတာကြောင့်သူမကိုအတည်ပြုပေးဖို့ရှိနေတာပါထုံးစံတိုင်းနိုင်ငံတော်တရားရုံးချုပ်မှာတက်တန်းတစ်ကို October 1ရက်ပထမဆုံးတင်းလာနေမှာစတင်လို့ရှိပါတယ်